အာဏာသိမ်းမှုကြောင့်တိုင်းပြည်ပျက်စီးသွားတဲ့ဒဏ်ကိုလူတိုင်းခံစားနေရပါတယ်။အာဏာသိမ်းအုပ်စုရဲ့ဆွေမျိုးသားချင်းတွေလည်းကြီးလန့်စားစားဖြစ်နေကြပါတယ်။ဒါပေမဲ့ရာဇဝတ်ဂိုင်းတွေကတော့လုတ်လုတ်ကိုင်းလို့ကောင်းလာပုံရပါတယ်။အာဏာသိမ်းတပ်ကရာဇဝတ်ဂိုင်းတွေကိုအခွင့်အလမ်းဖွင့်ပေးလိုက်တယ်လို့ဖြစ်နေပါတယ်။တရုတ်နယ်စပ်ရာဇဝတ်ဂိုင်းနယ်ခြားဆောင်တပ်နဲ့ပြည်သူစစ်တွေရောထေးရှက်တင်ဖြစ်လာတဲ့အချိန်အခါဖြစ်ပါတယ်။ပုံမှန်စီးပွားရေးလက်ပတ်ဖို့ခက်ခဲနေချိန်မှာမောင်ခိုစီးပွားရေးရှင်တန်တဲ့နေဆက်ဒေတာမှာရာဇဝတ်ဂိုင်းတွေအားကောင်းလာပါတယ် NLD အစိုးရစုံစမ်းစစ်ဆေးခဲ့တဲ့ကရင်ပြည်နယ်ကရွှေကုတ်ကိုနေဆက်မြို့ဟာစစ်အာဏာသိမ်းချိန်ကစပြီးထူးထူးထောင်ထောင်ဖြစ်လာတယ်လို့ဧပြီလ21ရက်နေ့ထုတ် US Institute of Peace ရဲ့စာရမ်းမှာဖော်ပြပါတယ်လောင်ကစားဝိုင်းငွေကြေးခွာချလုပ်ငန်းနဲ့ရာဇဝတ်မှုမျိုးစုံလုပ်ဖို့ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မှာ2019လောက်ကကတည်းကအုံမြင့်ချခဲ့တာလို့ဆိုပါတယ်။ဟောင်ကောင်အခြေစိုက်ရထိုင်းကုမ္ပဏီကနယ်စပ်မြို့တည်ဆောက်တာဖြစ်ပါတယ်။အကျိုးဆက်တစ်ခုကတော့မြဝတီမြို့မှာလဲကစီနိုလောင်ကစားဝိုင်းတွေခေတ်ဆလာတာပါပဲ
။မြဝတီမြို့မြောက်ဖက်ကီလို20ကျော်ဝေးတဲ့တောင်ရင်းမြင့်မြန်မာဘက်အချမ်းမှာလောင်ကစားမြို့တော်တိဆောက်နေတာပါကရင်နယ်ကြားဆောက်တပ် BGF က20ရာခိုင်နှုန်းတရုတ်ဘက်က80ရာခိုင်နှုန်းအကျိုးအမြတ်ရယူမဲ့စီးပွားရေးလုပ်ငန်းဖြစ်ပါတယ်ကရင် BGF အကူအညီနဲ့ဝင်ရောက်လာတဲ့တရုတ်တွေမြဝတီမှာများပြားလာပါတယ်ရွှေကုတ်ကိုစီမံချက်ကိုစုံစမ်းစစ်ဆေးဖို့လုပ်ငန်းနဲ့နှစ်ဇွန်လမှ NLD အစိုးရကဆုံးဖြတ်ပါတယ်ကရင် BGF ဟာတမတော်ရဲ့ဩဇာအရှိန်အဝါနဲ့လောင်ကစားမြို့တော်တိဆောက်နေတာထင်ရှားပါတယ်တရုတ်မြို့သစ်ကိုစာရှိကန်းဆက်မှုဆောင်လို့ခေါ်ပါတယ်2012မှာထောင်ကထွက်လာတဲ့တရုတ်လူဆိုးကိုင်းဝင်ဝမ်ကော့ကွိုင်နဲ့ KNU အကြီးအကဲတချို့ဖက်ဆက်လုပ်ထားတဲ့စီမံကိန်းဖြစ်ပါတယ
်ဆီယနာသိပ်ပြီးနောက်တစ်နေ့မှာဝမ်ကော့ကွိုင်ဟာမြန်မာဟောင်မင်းစရောပွဲဝက်ဘ်ဆိုက်ကိုဖူးချမ်းပြည်နယ်မှာမှတ်ပုံတင်လိုက်ပါတယ်ကိုကနယ်ကြဆောင်တက်ကတီထောင်ထားတဲ့ဘိုင်ရှန်းကုမ္ပဏီနယ်လဲအဆက်အသွယ်ရှိကြောင်းဖော်ပြပါတယ်ကိုကငါနေမြမစီးပွားရေးအချက်အချာတွေကိုဝင်ရောက်မဲ့အစီအစဉ်ဖြစ်ပါတယ်။ဝမ်ကော့ကွိုင်ကိုတရုတ်မျိုးချစ်တဦးအနေနဲ့ဖော်ပြပြီးမြမပြည်ကတရုတ်အကျိုးစီးပွားကိုကာကွယ်မယ်လို့ဆိုပါတယ်။စစ်တပ်ကပြစ်ခတ်လို့ထွက်ပြေးရတဲ့ဒုက္ခတွေတွေထိုင်းမြန်မာနယ်စပ်ကိုကျော်ဖြတ်ဖို့အကဲအခဲရှိပေမဲ့လောင်ကစားလုပ်တဲ့တရုတ်တွေကတော့ဝင်ထွက်သွားလာနိုင်ကြပါတယ
်။လွန်ခဲ့တဲ့9နှစ်အတွင်းမှာနေကြာဖြတ်ကျော်ရာဇဝတ်မှုတွေကိုတရုတ်အစိုးရကအကြီးအကျယ်နှိမ်နှင်းပါတယ်အဖမ်းအဆီးတွေမကြာခဏလုပ်ပေမဲ့ဝမ်ကော့ကွိုင်ကတော့လူငင်းချမ်းသာခွင့်ရနေပါတယ်တရုတ်ပြည်မှာဝမ်ကော့ကွိုင်ဟာဂုံတူးပွဲတူချီးမြှင့်ခံရပြီးအရေးပါအရာရောက်နေပုံရပါတယ်တရုတ်အစိုးရလက်အောက်ခံဩဇာရှိ NGO နဲ့ရာဇဝတ်ဂိုင်းကောင်းဆောင်ပတ်သက်နေတာဟာစိတ်ဝင်စားဖို့ကောင်းပါတယ်ဝမ်ကော့ကွိုင်ဟာမလေးရှားမှာဖမ်းမနှံထုတ်ခံထားရတဲ့ဝရမ်းပြည်ဖြစ်ပါတယ်ရွှေကုတ်ကမြို့သစ်ဟာတရုတ်အစိုးရရဲ့ပိုလန်မှမှာအကျုံးဝင်တယ်လို့ပြောဆိုတာမျိုးလည်းရှိပါတယ်။ဒါပေမဲ့မြို့သစ်တိဆောက်နေသူတွေဟာဟောင်ကောင်နဲ့မကာအိုအခြေစိုက်တရုတ်တွေဖြစ်ကြလို့တရုတ်အစိုးရနဲ့ရောတရုတ်ပြည်မာကြီးနဲ့ရောပတ်သက်စရာအကြောင်းမရှိဘူးလို့တရုတ်သူတွေသည်ယွန်ဆန်းက Frontier မြန်မာစာဆောင်မှာမနှစ်ကရှင်းပြပူပါတယ
်။ရာဇဝတ်ကိုင်းဟာတရားဥပဒေမရှိတဲ့နေရာမှာခြေကုပ်ယူကြတာမို့မြန်မာနယ်စပ်ဟာလူဆိုးကိန်းတွေရဲ့စကြက်ဖြစ်လာပါတယ်။စစ်အစိုးရကိုလက်နက်ကင်အဖွဲ့ကမကြောက်ပါဘူး။ဇွန်လအစောပိုင်းကတာချီလိတ်မှာမွေးရည်စင်းတဲ့ပစ္စည်းကျပ်သန်းပေါင်း 14,000 ကျော်ဘူးဖမ်းဆီးရပြီပါတယ်။ကွယ်လွန်သူဗိမ်းပရင်ခွန်စာကြီးစိုးခဲ့တဲ့ဟိုမိန်တပ်ဖွဲ့ဝင်ဟောင်း2ဦးကိုလည်းဖမ်းဆီးနိုင်ခဲ့ပါတယ်။ဒါပေမဲ့ဖမ်းဆီးတဲ့ရဲစခန်းကိုလက်နက်ကင်တစုကလာရောက်ပစ်ခတ်လို့ရဲတပ်ကြကြီးတဦးတေဆုံးကြောင်းဇွန်လ10ရက်နေ့ထုတ်အေဝရီသတင်းမှာဖော်ပြပါတယ်စစ်ကောင်စီရဲတပ်ဖွဲ့ဟာကဒုံးပေါ်ထွက်ွက်ပြီးအမျက်ထုတ်တာလို့လူစိုးကိုင်းကယူဆတဲ့အတွက်ခရိုင်ရဲတပ်ဖွဲ့မူယုံကိုပြစ်ခတ်တိုက်ခိုက်တာဖြစ်ပုံရပါတယ်စစ်ကောင်စီစန့်ကျင်ရေးလုပ်နေတဲ့တာချီလိပ်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့ရဲတပ်ဖွဲ့ယုံကိုပြစ်ခတ်တဲ့ကိစ္စနဲ့လုံးဝပတ်သက်ခြင်းမရှိကြောင်းဇွန်လ9ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်လက်နက်ကင်အဖွဲ့ပေါင်းစုံကိုရင်ဆိုင်နေရတဲ့စစ်ကောင်စီတပ်ဟာ လက်သက်မပေါ်တဲ့ပြစ်ခတ်မှုမျိုးကိုမကြာခဏလုပ်တတ်တာကိုလည်းဒေသခံတွေကအသိထားမိကြပါတယ်ခင်ဗျာ။